မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွင်းနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုရာသီမှာဒေသတွင်းဖြစ်လက်ဖြစ်ထားရှိတဲ့ရာသီတုတ်ကွင်းဟာမြန်မာနိုင်ငံမှာအရေးပေါ်အဆင့်သတ်မှတ်ရမယ့်အနေအထားမဟုတ်ကြောင်းပြည်သူတွေအနေနဲ့နှကောင်းစည်းတွေတက်ဆင်ပြီးကာကွယ်ကြတာထက်လက်ကိုသန့်ရှင်းအောင်မကြာခဏဆေးပေးတာကယောဂါပိုးအမျိုးမျိုးကာကွယ်ရေးအတွက်ပိုပြီးထိရောက်မှုရှိတယ်လို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့ရှ်က VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ဒေါက်ကင်ဆိုဝင်းကပြောပြပေးမှာပါရှင
်ကောင်းပါပြီရှင်ကျန်းမာရေးဝန်ကြီးဌာနကနေမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးရန်ကုန် WHO ရုံးခွဲကိုဇူလိုင်လ24ရက်နေ့ကတရားဝင်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအခြေအနေကိုနေ့စဉ်အဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးအများပြည်သူလူထုအနေနဲ့စိုးရိမ်မလွန်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့စ်ကတိုက်တွန်းလိုက်ပါတယ
် I to say that this is not an emergency it is not an epidemicIt doesn't rise to the level of an epidemic or pandemic even.
ကိုချင်းကအရေးအဆင်မဟုတ်ပါဘူး။လူများပြားကိုကူးစက်ပြန့်ပွားနေတဲ့အခြေအနေလည်းမဟုတ်ပါဘူး။ epidemic ကယောဂါမဟုတ်တလို့ pandemic တနင်္ဂနွေလုံးပြန့်ပွားတဲ့ယောဂါအဆင်လည်းမဟုတ်ပါဘူး။ဒီလိုအဆင့်သတ်မှတ်ရလောက်ယောဂါခြေခြေမြန့်ကူးစက်တဲ့အခြေအနေမဟုတ်ပါဘူး။အခုလောလောဆယ်ကျန်းမာရေးဌာနကဒီရာသီတုတ်ကွေးအခြေအနေပေါ်မြင်းမြန်းဆန်းဆန်းသတင်းထုတ်ပြန်တာနဲ့အတူကြိုတင်ကာဝေးရေးထွေရရပညာပေးနေတာတွေ့ရလို့ရှင်းနှမိပါတယ်။
ဒေတာရင်းအိနေချင်းနိုင်ငံတွေမှာလေဒီလိုမုတ်တုံရာသီမှာ H1N1 ရာသီတုတ်ကွေးဖြစ်လေဖြစ်တာရှိပြီးတော့ကျန်းမာရေးတာဝန်ရှိသူတွေအနေနဲ့အခြေအနေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့လိုအပ်တယ်လို့ဒေါက်တာဂျော့ချ်ကအကြံပြုပါတယ
်။ One is increasing surveillance. I think that's very important to find out what is going on and to strengthen that.
ဒီမှာချက်ကတော့ဖြစ်ပေါ်နေတဲ့အခြေအနေကိုစောင့်ကြည့်ရတယ်တိုးလို့ဖို့ရေးကြည့်ပါတယ်။ဒုတိယတစ်ချက်ကတော့ H1N1 virus ပိုးကူးတာကိုပဲတိကျပြတ်မှတ်ထားစောင့်ကြည့်တာမျိုးမဟုတ်ပဲတခြားဖြစ်နိုင်တဲ့ကူးစက်မြန်ပြင်းထန်အသက်ရှူလမ်းကြောင်းရောက်ရမ်းတဲ့ SARS virus ကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ကျန်းမာရေးတာဝန်ရှိသူတွေဒါတွေကိုစောင့်ကြည့်နေတယ်လို့ယူဆပါတယ်။ H1N1 ရာသီတုတ်ကွေးခံစားနေရတဲ့လူနာတွေကိုပြုစုစားရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအားပေးကူညီဖို့လိုပါတယ်
။ရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့ရန်ကုန်အပြင်နိုင်ငံတော်ကအများပြည်သူတွေသိရှိအောင်လဲကျူတင်ကာကွယ်ရေးအတွက်အသိပညာပြန့်ပွားအောင်ကြေကြေပြန့်ပြန့်လုပ်ဖို့အပြင်မွေးမြူထားတဲ့တိရစ္ဆာန်တွေရဲ့ကျန်းမာရေးနဲ့ဆက်ဆက်ပြီးအသိပညာပေးဖို့လိုအပ်တယ်လို့ဆိုပါရယ် H1N1 ရာသီတုတ်ကွေးမကူးစက်အောင်ပြည်သူလူထုအကြပညာပေးတာတွေလုပ်ဖို့အတွက်လဲဒေါက်တာယော့စ်ကအခုလိုအကြံပြုပါရယ
် The most important thing to remember for prevention is that influenza is carried through droplets.
ကျူတင်ကာဝယ်ဖို့အတွက်ဆိုရင် influenza တုတ်ကွေး virus ဟာလူခန္ဓာကိုယ်ကထွက်တဲ့ implant မှာသင်းငယ်တဲ့အရေးစက်ကလေးကနေတဆင့်ကူးစက်တယ်ဆိုတာသိဖို့အရေးအကြီးဆုံးဆိုတာကိုသတိရှိနေဖို့လိုပါတယ်။ဒီလိုမမြင်နိုင်တဲ့သင်းငယ်တဲ့အရေးစက်ကများသောအားဖြင့်လက်ကတဆင့်ဖြစ်ဖြစ်မျက်နှာနှာခေါင်းမျက်စိကနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲဝင်လာနိုင်ပါတယ်။အရေးအကြီးဆုံးကတော့လက်ကိုရေနဲ့ဆက်ပြအသုံးပြုပြီးမကြာခဏဆေးပေးဖို့ပါပဲ။ရေနဲ့ဆက်ပြမလို့ရင်ပိုးသက်လက်ဆေးရည်ကိုပဲဖြစ်ဖြစ်သုံးဖို့ဖြစ်ပါတယ်။လက်ဆေးဖို့ကလူတိုင်းအတွက်အရေးအကြီးဆုံးပါ
မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးအပြင် H5N1 ကြက်ငယ်တုတ်ကွေးဖြစ်ပွားနေမှုအပေါ်မှာလည်းယောဂါကာကွယ်ဖို့အတွက်လက်ဆေးကြဖို့အကြံပြုလိုက်ပြီးတော့တကူရေးတန်ရှင်ရေးပတ်ဝန်းကျင်တန်ရှင်ရေးဂရုစိုက်ဖို့ဒေါက်တာဂျော့ချ်ကတိုက်တွန်းပါတယ
် H1N1 and H5N1 are not directly connected. They are both influenza viruses but they are quite different.
H1N1 နဲ့ H5N1 ကတုတ်ကွေး virus တွေဖြစ်ပေမဲ့ဓာတ်ရိုက်ဆက်ဆက်မှုမရှိပါဘူး။ကူးစက်တဲ့ပုံစံလည်းမတူပါဘူး။ H1N1 ကလူလူချင်းကူးစက်ဖို့လွယ်ပါတယ်။ H1N1 virus အုပ်စုတစ်ခုနဲ့တစ်ခုလည်းမတူပါဘူး။ H5N1 ကတော့တိရစ္ဆာန်ကနေလူကိုကူးပေမဲ့ပြင်းထန်မှသာကူးစက်တဲ့သဘောမျိုးရှိပါတယ်
။လက်ဆေးတာအပြင်အာဟာရဖြစ်တဲ့အစာတောက်စားဖို့အေးအေးဝဝအိပ်ဖို့နဲ့အသင့်အင့်ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒေါက်တာဂျော့ချ်ကအကြံပေးပါတယ
်။ I've noticed also here in Yangon many people are wearing the masks.
ရန်ကုန်မှာလူတွေတော်တော်များများနှကောင်းစည်းတွေတက်ထားတာကျွန်တော်သတိထားမိပါတယ်နှကောင်းစည်းတက်တာထက်လက်ဆေးဖို့ပိုရေးကြည့်ပါတယ်လက်ဆေးတာကယောဂါပိုးအမှန်တမ်းများကိုကြိုတင်ကာကွယ်ဖို့အတွက်အကောင်းဆုံးဖြစ်ပါတယ်နှကောင်းစည်းကတော့ဆေးရုံကဆီအောင်နေသူနာပြုတွေအတွက်ပိုပြီးတော့တင့်တော်ပါတယ
် WHO ရဲ့ပံ့ပိုးကူညီမှုနဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကုသရေးနဲ့ကြိုတင်ကာကွယ်ရေးအတွက်ဖြစ်ဖြစ်စီစီဆောင်ရွက်နေတာဖြစ်တယ်လို့နေ့စဉ်ဖြစ်ထွန်းမှုအခြေအနေတွေကိုလည်းမျက်ရည်မပြတ်စောင့်ကြည့်နေတာကြောင့်မလို့ပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့စ်ကတိုက်တွန်းလိုက်ပါတယ်ရှင်
။ပါပါရှင်။